ဒီနေ့ကြောက်တဲ့ကရင်မျိုးသားနှစ်သက်ခုမှာမြန်မာနိုင်ငံရရက်ကဒေသအသီးသီးမှာနေထိုင်ကြတဲ့ကရင်တိုင်းရင်းသားတွေဖွဲ့တော်ချင်းမှဆင်နွှဲနေကြပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာရေးထိုးပြီးတဲ့နောက်မှာအခုလိုကရင်မျိုးသားနှစ်သက်ခုနေ့ကိုတနိုင်ငံလုံးအတိုင်းအတာနဲ့လှလလကျင်းပလာနိုင်တယ်လို့ KNU အဖွဲ့ကပြောပါရယ်အပြည့်စုံကိုတော့ VOA သတင်းတောက်မဆူဆူကမေးမြန်းပြီးတော့ပြပို့ထားပါရယ်ခင်ဗျာ
ကရင်နဲ့2959ခုနှစ်ပြာတိုလာဆန်းတရက်ဒီကနေ့မှာကြားရောက်တဲ့ကရင်အမျိုးသားနှစ်သက်ကူနေမှာဒေတာအသီးသီးမှာရှိတဲ့ကရင်တိုင်းရင်းသားတွေနှစ်သက်ကူပွဲတော်ဆင်နွှဲနေကြတာပါဒီနှစ်မှာနှစ်သက်ကူနေကိုကရင်လက်နက်ကိုင်အဖွဲ့ KNU အနေနဲ့တည်ခြားချင်မှနေသလိုကရင်ပြည်သူတွေနဲ့လည်းပူးပေါင်းပြီးဆင်နွှဲနေတယ်လို့ KNU ဒုတိယဥက္ကဋ္ဌဗဒုစောကွယ်ထူဝင်းကပြောပါတယ်အရင်ကနိုင်ငံရေးအခြေအနေကြောင့်ကရင်နှစ်သက်ကူပွဲတော်ချင်းမတဲ့နေရာမှာအခက်အခဲရှိခဲ့ပေမဲ့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနိုင်ငံလုံးအတိုင်းအတာနဲ့နှစ်သက်ကူပွဲဆင်နွှဲလာနိုင်တယ်လို့လည်းဘဒုစောကွယ်ထူဝင်းကပြောပါတယ်
ကျွန်တော်တို့အပြည့်ခက်ရဆေးရမလုံးမီကာလကပြည်ပြည်တွင်းမှာရှိတဲ့ကျွန်တော်တို့ကရင်မျိုးသားတွေကနှစ်တကူချင်းပတ်တဲ့နေရာမှာလွတ်လွတ်လပ်လပ်ချင်းပတ်ပိုင်ခွင့်တော့မရှိဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လဲဆိုတော့ဒါကတစ်ဖက်ကပြန်ချီလို့ရှိရင်လည်းနိုင်ငံရေးအရအစိုးရဘက်ကလည်းစိုးရင်မှုလည်းရှိတာပေါ့နော်။ကရင်ကစုစည်းပြီးတော့တကူကူများနှုတ်မွေလည်းအစိုးရကိုဆန့်ကျင်ပဲဆောင်ရွက်မှုများလုပ်လို့ဆိုတဲ့အပိုင်းကလည်းရှိနေ။အခုတော့ကျွန်တော်တို့အပြည့်ခက်ရဆေးဆောင်ရွက်ပြီးတဲ့နောက်ပိုင်းမှာလွတ်လွတ်လပ်လပ်နဲ့တနိုင်ငံလုံးမှာနေရဒီကအနောက်ကျမ်းပါကျွန်တော်တို့ကျင်းပနိုင်တယ်လို့ပြောလို့ရတယ်ကျွန်တော်တို့လက်နက်ကပဋိပက္ခဖြစ်တဲ့ဒေသမှာလည်းအခုကကျင်းပတဲ့အချိန်မှာပြည်သူစုကနုံးလို့လည်းအစိုးရဘက်ကတောင်းရှိတဲ့ပုံကိုတည်းရောက်ချင်းမြင့်တာလည်းရှိနေပေါ့
ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတို့ရဲ့ရိုးရာဒလေးတွေကိုဖော်ကျူးထားတဲ့ပြပွဲတွေပြသပြီးဒါဟာကရင်တမျိုးသားလုံးရဲ့အနေထူးနေမြတ်ဖြစ်တယ်လို့ကရင်တိုင်းရင်းသူနော်ဆဲဆဲကပြောပါတယ်Federal Democracy ကိုရရှိဖို့ဟာကရင်တမျိုးသားလုံးရဲ့ရည်ရွယ်ချက်ဖြစ်တာကြောင့်လူငယ်တွေအနေနဲ့ဒီပြောင်းလဲမှုမှာပါဝင်ဖို့မျှော်လင့်ထားကြောင်းသူကပြောပါတယ
်။အနာဂတ်မှာကျမတို့လူလာတဲ့ Federal Democracy ပြည်တော်စုကိုကျမတို့အခုချိန်မှာဆက်လက်လှုပ်ဆောင်နေတဲ့အတွက်ကြောင့်ဒီဆက်ဆက်ပြီးတော့ဒီရာကိုရောက်ရှိနိုင်ဖို့အတွက်ပေါ့နော်ဒါကရင်တမျိုးသားလုံးရည်ရွယ်တဲ့ရည်ရွယ်ချက်ဖြစ်တယ်လို့ကျမတို့လူငယ်တွေပေါ့နော်လေ့လာသိယူပြီးတော့ဒီပြောင်းလဲမှုကိုပါဝင်ပြီးတော့တိုက်ပွဲဝင်ဖို့လည်းရည်ရွယ်တဲ့ရည်ရွယ်ချက်ဖြစ်တဲ့ကြောင့်ဒီဟာကိုတော့အဓိကမြန်မာလာဖြစ်တယ်ပေါ့နော်
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပြပို့တဲ့ကရင်အမျိုးသားနှစ်တကူနှစ်တဝန်လွှာမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးပန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစီကိုပြည်ထောင်စုတည်ထောင်ဘက်တွေအဖြစ်အတူတကွရှောင်လန်းလျက်ရှိပြီး2020ရွေးကောက်ပွဲအလွန်စီမျှော်မှန်းပြီးခိုင်မာတဲ့လမ်းကြောင်းတစ်ခုပေါ်ပေါက်လာရေးအတွက်လက်တွေ့ကျကျဖော်ဆောင်နိုင်ရေးကိုနိုင်ငံတော်အစိုးရနဲ့အတူကြိုးပမ်းဆောင်ရွက်နေတာမှာအတက်ဝမ်းမြောက်ဖွယ်ဖြစ်ကြောင်းပါရှိပါတယ်